မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကတွေးထုတ်လုံဆောင်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအားနည်းချက်တွေရှိခဲ့ပြီး2020ရွေးကောက်ပွဲမတန်ခင်ကြိုတင်ကြွယ်ဖို့တီချာလွတ်လပ်တဲ့သုတေသနအဖွဲ့တစ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Business for Social Responsibility BSR ရဲ့မြန်မာနိုင်ငံမှာ Facebook အသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာရဲ့တွေးရှိချက်အပေါ်မှာတော့မြန်မာနိုင်ငံကလူမှုရေးလှုပ်ရှားသူတွေကြားကြိုဆိုခဲ့ကြပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တကိုကန့်တမှုတွေနဲ့ကျုံ့ရမှာကိုလည်းဆိုရင်းနေကြတာပါအဖြစ်အဆုံကိုတော့ဆက်သွယ်ဆိုလန်းထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်အောင်အွန်လိုင်းကနေတွေးထိုးလှုံ့ဆော်မှုတွေကိုဟန်တားရမှာထိထိရောက်ရောက်မလုပ်နိုင်ခဲ့တဲ့အကြောင်းအမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ BSR ရဲ့အစီရင်ခံစာကိုတော့Facebook ကလည်းလက်ခံအတိအမှတ်ပြုလိုက်ပါတယ်။ Facebook ပေါ်ကနေသဘောထားကွဲပြားမှုတွေအကြမ်းဖက်မှုတွေပေါ်ပေါက်အောင်လှုံ့ဆော်မှုတွေကိုဟန်တားရမှာအားနည်းချက်ဟာဒီနှစ်မတိုင်ခင်အချိန်အထိတွေ့ခဲ့ရကြောင်းအစီရင်ခံစာရဲ့တွေ့ရှိချက်ကိုလက်ခံကြောင်းလဲ Facebook ရဲ့ဘူဝါဒရေးရာဆိုင်ရာမန်နေဂျာတဦးဖြစ်တဲ့ Alex Warufka ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လက်ရှိအချိန်အထိလဲ Facebook ရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေစေဖြစ်တဲ့အကြောင်းBSR အဖွဲ့ကတွေ့ဆုံပေးပြခဲ့သူတဦးဖြစ်တဲ့လူငယ်နဲ့လူမှုတရံစာတဖော်ဆောင်ရေးစင်တာကကိုသက်ဆွေဝီကပြောပါတယ
်။အဓိကပြဿနာဖြစ်တဲ့ Facebook ကမြန်မာနိုင်ငံရေးဆိုတာလေ။အဲ့တော့ဒီသူတွေဒီလိုပါဒီမှာသူတွေဒီပါတနာလုပ်တဲ့အဖွဲ့တချို့ရှိတယ်လို့လည်းကျွန်တော်ကြားတယ်။ဒါပေမဲ့ဒီကြီးချက်ကူပြီးတော့လေဒီတော့ကိုကြီးနဲ့ပါတနာပေါ်လို့ဒီကပုံပြထားတယ်ဆိုတာတခေါက်နဲ့ဟာသူတို့အခုလေးစုလို့လည်းမဖြစ်ဘူး။ဒါတော့ခဏခဏကျွန်တော်ကြုံရတယ်ကျွန်တော်ပြုတင်တယ်ဒါနဲ့ဟိုပါစပြန်လာလေဆိုတော့ဒီအကောင့်တွေက community channel နဲ့ဟိုပါတစ်ခုမှမရှိဆုံးတဲ့အကြောင်းကိုမဆုံးချပါဘူးဆိုတာလည်းပြန်လာတယ်ဒါတော့အရင်ကကျွန်တော်ကတုံ့ပြန်တယ်အဲ့ဒီအကောင့်တွေကိုပြန်ပြောင်းတယ်လေဒါနဲ့မအောင်မြင်တာများအခုတည်းကတော့ Facebook ကတော့ဒီဟိုဆိုရယ်ရဖြစ်နေကုန်တယ်မရှိလို့ရှာလို့ဖြစ်နေတယ်ဒါမှရှိတယ်ဒီရောက်တာကိုစုံနေမှာလေ2020ခုနှစ်စုံပြီးတော့ဆက်ပြီးတော့ဒီမျိုးဒီဘာသာဆိုင်ကြည့်ပြီးလုပ်နေပါပါ
မြန်မာနိုင်ငံမှာခက်မှန်းကြီး Facebook သုံးဆွဲသူတန်း30လောက်ရှိနေပြီးတော့စိတ်ခေါ်မှုတွေအများအပြားရှိနေတယ်ဆိုတာကိုလည်းအစီအခံစာကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲလိုအရေးကြီးတဲ့အချိန်မျိုးတွေမှာတော့တည်င်းမားတွေဖြတ်ချီတာမျိုးလိုအဖြစ်မျိုးတွေကြုံရအောင်ကြိုတင်ကာကွယ်ပြင်ဆင်ထားဖို့ကိုလည်းအစီအခံစာပြုစုသူတွေက Facebook ကိုတိုက်တွန်းထားပါတယ်။ဒီလိုဆောင်ရွက်တဲ့အခါမှာ Facebook အနေနဲ့ဒီထက်ပိုအားစိုက်ထုတ်ဖို့လိုအပ်ကြောင်းလည်း Facebook တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူနောက်တစ်ဦးဖြစ်တဲ့ကိုမြတ်သူကပြောပြပါတယ်
။ဒေတာပေါင်းပြင်ဆင်ထားဖို့လိုပါတယ်။ကျွန်တော်ရွေးကောက်ပွဲတွေမှာဒီ Facebook ကိုတလွဲအသုံးပြုပြီးတော့ထုတ်သွားတဲ့ဟာတော်များများပြီးမှဒါဟိုတုံတုံပဲသဘောလို့ကျွန်တော်တို့ကယူဆတယ်ပေါ့။ခြေလမ်းတွေပေါ့နိုင်ငံရေးဆိုင်ရာဒီသစ်ကြရင်တော့အမှားတွေဖြစ်နေတာ။တော့ဒီလိုဟာမျိုးရအမြောင်များဆက်ရှိနေမှာပဲ။ကျွန်တော်ဟို Facebook အနေနဲ့တားဆီးဖို့လို့လူတွေနေနေလဲဟို Facebook မှာပြည်သူများအကြောင်းအိုင်းပေါ့နော်။ပြည်သူများပို့ဆိုင်ကိုတုံမနေဖို့လို့လုပ်တယ်။ကျွန်တော်တို့က Facebook ဆိုတဲ့ဟာဒီဟိုကျွန်တော်တရားနဲ့တရားဟိုကုလူဆက်တဲ့ဆောင်ရွက်ဖို့စက်ထားတဲ့ဟိုဟိုအဝင်ဟိုတခုဝင်ဝိုင်းတခုဖြစ်တယ်ပေါ့နော်ဒီကျွန်တော်တင်ဒီထုတ်လုပ်ပေးနေတဲ့ပတင်းဆက်ရုံတခုမဟုတ်ဘူးပတင်းစာဌာနမဟုတ်ဘူးဒီဟာကိုပြီးဖို့လို့ Facebook ကတွေ့တဲ့ညတိုင်းဟိုပတင်းဌာနတွေမှာမြင်ရတယ်အဲဆိုပြီးကြောက်တာမျိုးဟိုရှော့ဖို့လို့ Facebook ကိုကျွန်တော်တို့ကြုံနေလေဒီဟာကို Facebook ကိုအလွယ်အသုံးပြုပြီးတော့ကျွန်တော်တို့ကိုဒီပတင်းစာအမှားတွေနဲ့ပေးချစ်ခုခုပါပေါ့နော်ဒီကံမှုထုတ်တိုင်းတော့အလိုရာသုံးချပေါင်းတဲ့အနေနဲ့ရှိမှာပါပဲ
Facebook ကတော့ဗကြသေးခင်ကနေစလို့မြန်မာနိုင်ငံကသုံးဆွဲသူတွေကြားပုံပုံစီးစစ်ဆောင်ကျိတ်မှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကိုထိန်းချုပ်ဖို့မြန်မာဘာသာစကားကျွမ်းကျင်သူ100နီးပါးနဲ့ကြိုးပမ်းနေကြောင်းပြောဆိုထားတာပါအခုနောက်ဆုံးအစီအခံစာထွက်ပေါ်လာပြီးတဲ့နောက်မှာလည်းဒီထက်ပိုကြိုးပမ်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းဒီလိုတိုးပြင်းလှုပ်ဆောင်ရမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုမထိခိုက်အောင်တည်ထားဖို့လိုအပ်ကြောင်းလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွေ့အဖို့တူလည်းဖြစ်တဲ့ Journalist ကိုရဲ့တာဝန်ကကိုပြည့်ကျော်ကတည်ပေးပါတယ
်တကယ်တမ်းကျတော့ platform ပိုင်းရှင် Facebook ကဒီအမျိုးတွေကိုတကယ်တိတိကျကျတိတိကျကျဆိုလေတကယ်ကိုဟိုဘယ်လိုဖော်မလဲဒီကလုံးဖေးတာလုံးလာမျိုးတွေမဟုတ်ပဲねတကယ်ယူရခြင်းနဲ့ပြတ်နတ်မှုနဲ့သူ့ရဲ့အတိုင်းတာနဲ့အဲ့ဒါမျိုးနားလဲသွားနားမဲ့တိရှိပြီးတော့ဟိုပြုတ်ချတာလို့ခရင်းတာလို့အဲ့လိုလုံးနိုင်လို့မလုံးနိုင်ဘဲနဲ့တော့ဟိုဟိုဒီစားဒီစားနဲ့လုံးတာတွေကမလိုအပ်ပဲねခွဲချနှိပ်ကုတ်တဲ့ဟာမျိုးတွေအမြဲတည်းရှိနေတယ်နောက်ဆိုတော့အစိုးရလည်းအဲ့ဒါကိုကြောင်းပြပြီးတော့ကန္တတာမျိုးတွေလက်လက်စွာပြောဆိုခြင်းလို့ဆိုနေတဲ့လောက်မမျိုးလုံးကိုကန္တတာမျိုးတွေဖြစ်လာနိုင်တဲ့အလားအလာတွေရှိတယ်။အနေရကအဲ့လိုမျိုးတွေဖြစ်နိုင်တယ်။
ယမန်ကမှမုတ်တရားဖျက်ဆီးမှုတွေဟာ Facebook လူမှုကွန်ရက်မှာအဓိကတာဝန်ရှိခဲ့ကြောင်းကုလသမဂ္ဂနဲ့လူခွေလှုပ်ရှားသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ဘက်ဆိုင်ရာအရာရှိတွေနဲ့သဘောထားပြည်ထောင်သူဘာသာရေးခေါင်းဆောင်တချို့ရဲ့အကောက်တွေကိုလည်းဖယ်ရှားပစ်ခဲ့မှုပါတယ်ရှင်။
မဆုံမင်းမြန်တင်ပြသွားတော့ပါရှင်။